ဣသရေလရဲ့လေကြောင်းတိုက်ခတ်မှုကြောင့်ဆီးရီးယားနိုင်ငံမြို့တော်မှာရှိတဲ့အီရန်ကောင်စစ်ဝင်ရုံးပျက်စီးသွားတဲ့ကိစ္စဆွေးနွေးရေးအတွက်လုံခြုံရေးကောင်စီအရေးပေါ်စည်းဝေးပွဲခေါ်ပေးဖို့အီရန်ကတောင်းဆိုလိုက်ပါတယ်။ဧပြီလ1ရက်တနင်္လာနေ့ကဘုံကျဲတိုက်ခတ်မှုကြောင့်အကြီးအကဲစစ်ဘက်ဆိုင်ရာအကြံပေးတအုပ်အပါအဝင်လူ9ဦးသေဆုံးခဲ့တယ်လို့အီရန်တော်လှန်ရေးတည်ဆောင်တက်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလိုဆိုးရွားလာတဲ့အကြမ်းဖက်လုပ်ရအပါအဝင်အနာဂတ်မှာတန်တမာရေးဆိုင်ရာလုံခဲ့ရက်တွေကိုထိခိုက်မှုမရှိစေရေးတို့အတွက်အရေးပေါ်စည်းဝေးပွဲခေါ်ယူခြင်းပပေးဖို့ကုလသမဂ္ဂဆိုင်ရာအီရန်တပ်မကြီးဆာရာအာရှတ်ကလုံခြုံရေးကောင်စီကိုတနင်္လာနေ့မှာစာရေးအကြောင်းကြားခဲ့တာပါ။အစ္စရေးကတော့ဒီတိုက်ခတ်မှုနဲ့ပတ်သက်လို့တစုံတရာထုတ်ဖော်ပြောဆိုဖို့ညှင်းဆိုထားပါတယ်။ဆီးရီးယားနိုင်ငံအတွင်းကအစိုးရထိန်းချုပ်ထားတဲ့နယ်မြေတွေကအရာနဲ့ချီတဲ့ပြစ်မှတ်တွေကိုအစ္စရေးကလုံခဲ့တဲ့နှစ်အနည်းငယ်အတွင်းတိုက်ခတ်နေခဲ့တာပါရှင်။